တတင်းကျုပ်အထိမ်းအမှတ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာချစ်တက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်တော်လန်တတင်းကျုပ်မိတောက်တင်နဲ့အာလာရှင်ကိုလောင်ကျွမ်းစီဆိုတဲ့ခေါင်းစဉ်နဲ့ချစ်တက်ဆန္ဒပြခဲ့ကြတာပါမန္တလေးကဆန္ဒပြပွဲကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်လူ9ယောက်ထက်မနည်းဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တတင်းကိုတော့မဆုမုံကပြောပြပေးပါပါခင်ဗျာ
ဆရာနာရှင်စန့်ကျင်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြပွဲတွေဒီကနေ့မြို့ကြီးတချို့မှာလုပ်ခဲ့ကြတာမှာတော့တချို့ဆန္ဒပြပွဲတွေကအင်အားအတော်အသင့်များခဲ့ပါတယ်အင်အား50ကျော်နဲ့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကမန္တလေးလူငယ်တပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်ဘက်ကဒီကနေ့အောက်တိုဘာလ18ရက်နေ့မနက်8နာရီဝန်းကျင်လောက်မှာအင်စည်းကားတွေနဲ့တိုက်တနက်တွေနဲ့ပစ်ဖောက်ပြီးတော့ဖမ်းဆီးခဲ့ပါတယ်အနည်းဆုံးဆန္ဒပြလူငယ်9ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီနေ့မန္တလေးမှာတပိတ်စစ်ကြောင်းဖြိုခမ်းရတာပေါ့နော်ကျွန်တော်တို့ဒီ8နာရီဝန်းကျင်မှာမန္တလေးလူငယ်တပိတ်စစ်ကြောင်းကိုကျွန်တော်တို့အင်စည်းကားနဲ့ကျွန်တော်အရင်ပထမဆုံးပြစ်တိုက်ပြီးတော့ဖမ်းတာပေါ့နော်အဲ့တော့ပြစ်တိုက်ဖမ်းတယ်ဖမ်းပြီးတော့ခါကျတော့ကျွန်တော်တနတ်တွေဖောက်တယ်ပေါ့တနတ်တွေဖောက်ပြီးကျွန်တော်ဖြိုခွင်းချင်းခံရပါဆိုတော့ကျွန်တော်တို့ဟို9ရက်လောက်ခင်ဗျဟုတ်ဆိုင်ကယ်ကတော့ကျွန်တော်10စီးကျော်လောက်ဆိုတော့ယူသွားပါတယ်ခင်ဗျကားနဲ့လာပြီးတော့ကျွန်တော်တိုက်ပြီးတော့ဖမ်းလာဆိုတော့ကားတိုက်တဲ့တံရတံချက်ပြီးတော့အများစုရသွားပါဆို
။မန္တလေးမှာအောက်တိုဘာလ16ရက်နေ့စနေနေ့လောက်ကနေစလို့မြို့ရဲ့လမ်းထောင်နေရာတွေမှာစစ်ကောင်စီတပ်ဖက်ကနေရာယူပြီးစစ်ဆေးနေပါတယ်။အရက်ဝတ်တွေနဲ့ကင်းလှည့်တာတွေကင်းမုံချတာတွေနဲ့ဖုန်းစစ်ဆေးတာမျိုးတွေကိုပို့ပြီးတော့တိတိတသားလှုပ်လာနေတယ်လို့သူတို့မသိငါဘူးဆိုရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလဲစစ်ကောင်စီတပ်တွေကလုံခြုံရေးအင်မတန်ကိုတင်းကျပ်ထားတဲ့ကြားကပဲဒီကနေ့အင်အား50ကျော်နဲ့သတင်းကျုပ်အထိမ်းအမှတ်ဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတွေကိုရှောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့မုံရွာမြို့လူထုတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပြပါတယ
်တပိတ်ကတော့ကျွန်တော်ဒီတပိတ်ငလုံးကောပေါ့လေတပိတ်ငလုံးကောကိုအဓိကကျွန်တော်ကျေးဇူးတင်ရနေခေါ်ထားတဲ့ကောပါအဲ့ကောကိုကျွန်တော်တော်လာတဲ့ရင်းကျပ်ကြတဲ့အားသာရှင်ကိုလောင်ကျွမ်းစေမယ်ဆိုတပိတ်စာသာဖြစ်ဖို့ကန့်ပြီးတော့ကျွန်တော်ဒီနေ့မှာဆက်ရှိတာပေါ့ဒီအစ်စ်ကားတွေကတခြားမျိုးတွေနဲ့အဝင်ထွက်တွေအများကြီးရှိတယ်ပြီးတော့ကျွန်တော်တပိတ်စစ်ကြောင်းတွေလည်းအမြင်မပြတ်ဟိုအားမရှိဘူးအားကောင်းတယ်အားကောင်းတဲ့အခါကျတော့လည်းကျွန်တော်ဒီမော်မီတွေကတော့စစ်တပ်ကတော့လုံလုံကြီးကိုအပြင်ပြတ်ဆုံးအချပြီးတဲ့ခါမှာဒီနေ့ကဖမ်းဆီးရပြီးရှိတယ်ပြီးတဲ့ခါမှာဒီစစ်စင်းကိတ်တွေမထင်မြင်လို့လိုက်ဖြစ်တယ်ဆိုအရေးဝတ်တွေလက်လက်ပြီးတော့မထင်မြင်လို့တာစီစင်းနေဆက်စီးတာလည်းအဲ့လိုမျိုးဖြစ်လို့ဟိုအခြေအနေဆိုးပါတယ်
ရန်ကုန်မှာလည်းဒီကနေ့မနက်ပိုင်းတုန်းကအမျိုးသမီးအဖွဲ့တွေစုပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။အချိန်တိုခြိတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာပဲလုံခြုံရေးတွေရောက်မလာခင်မှာအောင်မြင်စွာနဲ့လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်တဲ့မလင်းလင်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုပြောရမယ်လမ်းကြောင်းကတော့ကျွန်တော်အများအသေးစားကြည့်ရတယ်ပေါ့နော်ခြိပြီးတော့ဟိုကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့လူစုခွဲပြီးတော့တိတ်မကြဘူးသူတို့ ECA ကိုကားရင်းနဲ့ဝင်ရှာတာမျိုးရှိရယ်ပေါ့နော်ဟုတ်အဲ့လိုရောရှိရတယ်။ဒါပေမဲ့ဟိုနည်းနည်းတော့တတိထားရဲဆိုတော့ကျွန်တော်တို့ဘက်ကလည်းဒီဘက်ဟိုမြေပြင်ပိုင်းမှာစောင့်ကြည့်ပြီးနေအော်စကောက်သမားတွေနဲ့ခြေပြီးတော့မှသူတို့အချင်းကြီးသူတို့အချင်းကြီးကဘယ်လိုရှိတဲ့တက်ကင်းနေရှိတာပါလဲအဲ့လိုမျိုးအချင်းကြီးကြံခြေပြီးတော့မှကျွန်တော်တို့လှုပ်ဖြစ်တာပါဟုတ
်။တနင်္ဂနွေနေ့ညနေပိုင်းတော့ကလည်းရန်ကုန်ကဆန္ဒပြအင်အားစုတွေပူးပေါင်းပြီးတော့တော်သလင်းသတင်းကျွမီတော့တွေနဲ့အာနာရှင်ကိုလောင်ကျွမ်းစေဆိုတဲ့စာတမ်းတွေမီတော့တွေကင်ဆောင်ဆန္ဒပြခဲ့ကြပါတယ်။တချို့ဆန္ဒပြတဲ့သူတွေကတော့စစ်ယူနီဖောင်းကိုမီးရှို့ပြီးဆန္ဒပြခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သတင်းကျုပ်အထိမ်းအမှတ်နဲ့အကျဉ်းချနေသူပေါင်း 1,300 ကျော်ကိုစီကံသတ်မှတ်ချက်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်ခဲ့တာကြောင့်တရားစွဲခံထားရတဲ့သူပေါင်း 4,300 ကျော်ကိုအမှုတွေပိတ်သိမ်းပြီးတော့ပြန်လွှတ်ပေးပါမယ်လို့စစ်ကောင်စီဘက်ကဒီကနေ့ကြေညာပါတယ်။ဒီလိုမျိုးပြန်လွတ်ပေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းပြီးတော့ဖမ်းဆီးနေတာဖြစ်ပါတယ်ရှင်။